အမေရိကန်ဒုသမ္မတနဲ့တရုတ်ခေါင်းဆောင်တို့ထိုင်းကအေပက်ထိပ်သီးပွဲပြင်ပမှာတွေ့ပြီးဆက်ဆံရေးလမ်းကြောင်းဆက်ဖွင့်ခဲ့ကြပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့အင်ဒိုနီးရှားနိုင်ငံမှာလုပ်တဲ့ G20 စီးပွားအင်အားကြီးနိုင်ငံ20ထိပ်သီးပွဲတဲ့ဒီတနင်္လာနေ့ကပဲတွေ့ကအခုလိုဆက်ဆံရေးလမ်းကြောင်းပြန်ဖွင့်ဖို့သဘောတူခဲ့ပြီးဒုသမ္မတကမလာဟဲရစ်နဲ့ဒီနေ့ဆက်တွေ့တာပါ။ဒုသမ္မတဟဲရစ်ကအေပက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးပွဲမတိုင်ခင်သမ္မတရှီကိုနှုတ်ဆက်ခဲ့ပါတယ်လို့အင်တာနက် Twitter ကနေပြောလိုက်ပါတယ်။ဒါအပြင်အေပက်တကားဘိတ်စီးပွားမဝင်ခင်မှာတရုတ်သမ္မတရှီနဲ့အမေရိကန်ဒုသမ္မတဟဲရစ်တို့ခဏတာအမြင်ဖလှယ်ခဲ့ကြတယ်လို့လည်းအင်ပြည်တော်အရာရှိတူကထုတ်ပြောခဲ့ပါတယ်။အခုလိုတွေ့ရမှာနှစ်နိုင်ငံပြိုင်ဆိုင်မှုတွေကိုတာဝန်ရှိရှိကင်တွယ်ရေးဆက်ဆံရေးလမ်းကြောင်းဖွင့်တာဖို့သမ္မတဘိုင်ဒန်ကသမ္မတရှီကိုနိုဝင်ဘာ14ရက်နေ့ကပြောခဲ့တာကိုလေးနေအောင်ထပ်ပြောခဲ့တယ်လို့လည်းဒုသမ္မတဟဲရစ်ကတွစ်တာကနေရှင်းပြခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဌာနဘက်ကလည်းဒီသမ္မတနှုတ်အင်ဒိုနီးရှားဘာလီချွန်း G20 ထိပ်သီးပွဲမှာတွေ့ခဲ့တာကမဟာဗျူဟာချအပြုသဘောဆောင်ပြီးရှေ့ဆက်မဲ့တရုတ်အမေရိကန်ဆက်ဆံရေးအတွက်အဓိကလမ်းညွှန်အဖြစ်အရေးပါလိမ့်မယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒုသမ္မတဟဲရစ်ကတော့အမေရိကန်ဟာအာရှပစိဖိတ်ဒေသနိုင်ငံအားလုံးအတွက်ယုံကြည်ကိုးစားလို့ရတဲ့စီးပွားရေးမိဖက်ဖြစ်ခဲ့ပြီးရှေ့မှလည်းအခုလိုဆက်ရှိသွားမှာပါလို့ဒီအေပက်ထိပ်သီးပွဲပြင်ပမှာမနေ့ကပြောခဲ့ပါသေးတယ်ခင်ဗျ။